အမေရိကန်ပြည်အောင်စုမှာဆွေးအလုံငန်းတွေဒိတ်တပိုင်းဇန်နာထားတာကိုဆုံးသတ်ဖို့အတွက်သမအင်ပြည်တော်ကရရှိတွေနဲ့စစ်တော်ဘက်ကတာဝန်ရှိသူတွေဒီနေ့တင်းနေမှုနေမှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိပါတယ်။အဆွေးအလုံငန်းတွေဒိတ်တပိုင်းဇန်နာထားတဲ့အတွက်ထောင်နဲ့ချီတဲ့ Federal ဝန်ထမ်းတွေထိခိုက်မှုရှိနေတယ်လို့အမေရိကန်ပြည်သူတွေအတွက်ဆွေးအလုံငန်းတွေနဲ့ပတ်သက်ပြီးတော့အတော်လေးကိုအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အဆွေးအလုံငန်းတွေရပ်ထားတာအခုဆိုရင်တော့တရင်သုံးပတ်တည်းကိုဝင်လာပြီဖြစ်ပါတယ်။ဒီနေ့နှစ်ပတ်ဆွေးနွေးမယ့်အကြောင်းအရာမှာအဓိကချက်ကတော့နေဆက်လုံခြုံရေးကိစ္စဖြစ်ပါတယ်။အမေရိကန်ပြည်တော်စုတဲ့တရားမဝင်ဝင်ရောက်လာသူတွေကိုခံတားဖို့ဆိုပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်မှာတရင်ဆောက်လုပ်ဖို့အတွက်တမတ်ဒိုနယ်ထရမ့်က $5.6 billion တွတ်တော်ထံကနေပဲတောင်းခံထားပါတယ်။တွတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီတရင်ဆောက်လုပ်မဲ့အသုံးစရိတ်ကိုချမပေးနိုင်ဘူးဆိုပြီးပြောနေပါတယ်။အောက်လွှတ်တော်ဦးထားဖြစ်တဲ့ဒီမိုကရက်ခေါင်းဆောင်နက်စီပလူးစီကလည်းဒီတရင်ဆောက်လုပ်မဲ့အစီအစဉ်ဟာကျင့်ဝင်အရာမညီညွတ်ဘူးလို့ဝေဖန်ပါတယ်။တမတ်ထရမ့်ကတော့အခုတနည်းအနေနဲ့မှာသူ့ရဲ့ကြီးတန်းညာရှိတွေနဲ့နေဆက်လုံရင်းပအဝင်ချကိဆက်ရက်တွေကိုကမ့်ဒေးဗစ်တမအပန်းဖြစ်စကမှာဆွေးနွေးမယ်လို့မနေ့ကသူ့ရဲ့ Twitter account မှာရေးပါတယ်။စင်နေလုံကတော့စွတ်တော့ခေါင်းဆောင်နေနဲ့အင်ပီရိုအရာရှိပြီးဒီအစိုးရလုံငန်းတွေပြန်လေလေပတ်နိုင်ရေးကြိုးပမ်းခဲ့ကြပြီးမယ်အောင်မြင်တိုးတက်တာမရှိခဲ့ပါဘူး။ဒီဆွေးနွေးပွဲအတွက်မှာဒုတိယသမ္မတ Mike Pence ကိုလည်းပါဝင်ခဲ့ပြီးတော့သူကတော့ဆွေးနွေးပွဲဟာရလက်ကောင်းနေရခဲ့တယ်ဆိုပြီးတော့ Twitter account မှာရေးပါတယ်။ဒါပေမဲ့လို့တိတ်မကြခင်မှာပဲသမ္မတ Trump ကသူ့ရဲ့ Twitter account ကနေပြီးတော့အဲဒီဆွေးနွေးပွဲကနေပြီးတော့ဘာရလက်မှမရှိခဲ့ဘူး။နောက်နေ့မှဆက်မယ်ဆိုပြီးတော့ပြန်ရေးပါတယ်။လက်တော်မှာတော့ဆွေးရလုံငန်းတချို့ရဆိုင်ထားတဲ့အတွက်ဆွေးရဝန်ထမ်း၈သိန်းလောက်အလုပ်စင်းကမရတာတော့ဒါမှမဟုတ်အလုပ်စင်းပေမဲ့လစာမရကြပဲဖြစ်နေရတယ်လို့အဆွေးရဘဏ္ဍာငွေနဲ့လဲပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုမျိုးနေရာတွေကိုလည်းပိတ်ထားပါတယ်ခင်ဗျ။